ဒီကနေ့1396ခုနှစ်69ခုနှစ်ဝါကောင်လာပြီကျော်တရက်၄နာရီထိုးဖို့ရ73မိနစ်အလိုမှာဘုန်းကြီးတို့တရားပွဲစသည်အဲတော့ခါတိုင်းလိုပဲ၄နာရီမှာတရားပွဲသိရမှာပေါ့လေဟုတ်လား၄နာရီတရားပွဲသိရအောင်ဒီကနေ့အာယုံစွမ်းကိုနေရောက်မြို့မှာနေတဲ့မိမိကမွေးနေ့ပင်လာအဖြစ်လူရန်ဆက်ကတဲ့နေစွမ်းကိုတော့မာတီရာအေရမိခင်ဖခင်များဖြစ်ကြတဲ့ဥပခင်တော်စောကြည်တို့ကိုရည်စူးပြီးတော့ဆက်ကလူတန်းကျွေးမွေးပြည့်စုတယ်ကျွေးမွေးမပြတ်ဆောင်ရွက်စီမံမွေးခံတိုက်စီလူမျှဝေ၍စောင့်လေမျိုးနွယ်ဘုံငါတွေပြင့်ပွေသာတို့တာသာသမီးကမိဘများပေါ်မှာပြုရမယ်ကျင့်ဟော၅ပါးရှိတယ်လေကျွေးမွေးမပြတ်မိဘတို့ကိုလှုပ်ကြွေးပြုစုရမယ်ဆောင်ရွက်စီမံမိဘတို့ရဲ့လုပ်ငန်းဆောင်တာကိုမိမိကတာဝန်ယူပြီးတော့စီမံဆောင်ရွက်ရမယ်။မွေခံတိုက်စီမိဘတို့ရဲ့အမွေကိုခံတိုက်အောင်လည်းလိန်မာရမယ်။မလိန်မာရင်အမွေမခံတိုက်ဘူးပေါ့။ရန်ကုန်မှာတစ်ချိန်ကတခါတယောက်အသက်40လောက်သူဖေကချမ်းသာပါလေအရာအဖေစီသူကပိုက်ဆံတောင်းတော့သူလိုသလောက်တောင်းမရသူကအိမ်တောင်းသေးပါပဲတောင်းမရတော့ဘာလုပ်လဲဆိုတော့အဖေရဲ့အပြစ်တွေကိုမဂ္ဂဇင်းတွေကနေပြီးရေးပြီးကျင်းညာတယ်တိုက်ရိုက်တော့မဟုတ်ဘူးပေါ့လေသွယ်ဝိုက်တော့အပြင်ကျင်းညာရမှဆောင်းပါသုံးပုတ်လုံးနဲ့တူးတယ်အဲ့ဒါအဖေကအပြစ်ဆိုတာနှုတ်နဲ့ဆိုတာတောင်မဟုတ်ဘူးစလုံးနဲ့အဖြူပေါ်အမဲထင်ပြီးတော့ဆိုတာအခုတောင်မှပဲအဲ့ဒီဆောင်းမားတွေရှာကြည့်ဖတ်လို့ရအောင်မှာရလာပါပြီကြာတော့မှနေပေါင်း40လောက်ကြာပါပြီသွေးဆောင်မဂ္ဂဇင်းထဲမှာနောက်အဖေသေးတဲ့အခါကျတော့မလုပ်ကြလဲဆိုတော့အဖေကောင်းနာသွားပြီးတော့ကောင်းနာကနေပြီးတော့ဥချတယ်ဥချပြီးတော့ဥချတာရိုးရိုးချတာမဟုတ်ဘူးဓာတ်ပုံဆရာခေါ်လာတယ်ဓာတ်ပုံဆရာခေါ်လာပြီးသူဥချတာကိုအရိုက်ခိုင်းတယ်ရိုက်ခိုင်းပြီးအဲ့ဒါဓာတ်ပုံမှတ်တမ်းယူထားတယ်ဘာလုပ်တာလဲသူကအဖေကိုအပုတ်ချထားတာဆိုတော့သူသားမဟုတ်ဘူးလို့ပြောရင်ပြောလို့ရတာပေါ့အဲ့လိုဆိုရင်အမွေမရဘူးပေါ့အဲ့ဒါကိုသားစစ်စစ်ဖြစ်ပါတယ်လို့သက်သေသက်ကာရပြခြင်းလို့အဖေသေးတော့အဖေခေါင်းနာတော့ဥချပြီးတော့ဓာတ်ပုံရိုက်ပြီးဓာတ်ပုံယူထားတာ အမွေခံတိုက်ခြင်းလို့ခံတိုက်ပါမလားတရားအရာစင်တော့မခံတိုက်ဘူးသို့သောလောကဥပရေအရာတော့သူကအဲ့ဒီမှာသက်တည်သက်ကာရလှုပ်တာတော့ဒါအမွေတော့ရတယ်ဒါပေမဲ့လို့နောက်ကြတော့အဲ့ဒီအမွေလဲသူကမိုက်တော့ကုန်သွားပါပဲအဲ့ဒါအမွေခံတိုက်အောင်လှုပ်တဲ့ဤတနည်းလေဒီရန်ကုန်မှာအနိကကကလေးပဲမွေခံတိုက်စေတဲ့အမွေခံတိုက်ရမယ်ဆိုတာမိဘရဲ့စကားနားထောင်ရမယ်မိဘလက်ငုတ်လက်ရင်းတွေကိုမပြောင်းမပြဲရအောင်ကြိုးစားပြီးတော့ဆက်လက်ဆောင်ရွက်ရမယ်မိဘလှူထားတန်းထားတဲ့အကြောင်းကံဖရာကြီးလည်းအဲ့ဒီအကြောင်းကံဖရာတွေကိုပြုပြင်စောင့်ရှောက်ထိန်းသိမ်းရမယ်တန်နိုင်သလောက်အစိုက်ပြီးပြန်အမွေခံတိုင်းအောင်လိမ္မာရင်ကြေးရမယ်မွေခံတိုင်းစီလှူမျှဝေ၍ကိုယ်လွန်တဲ့မိဘများကိုရည်စူးပြီးတော့ဒါနပြုပြီးအမျှဝေရမယ်အဲ့ဒါသာသမီတို့ရဲ့တောင်းဖို့တရားပဲသိင်္ဂါလောဝါဒသုတ်မှာသိင်္ဂါလာသရုသားကိုမြတ်စွာဘုရားဟောကြားတာ။ဒါကြောင့်သာသမီကမိဘကိုပြုရမယ့်ဝတ္တရားထဲမှာမိဘကွယ်လွန်လို့ရှိရင်ကွယ်လွန်တဲ့မိဘရည်စူးပြီးကုသိုလ်ကောင်းမှုပြုပေးဖို့ရာဝတ္တရားဟာလည်းပဲဝတ္တရားတစ်ခုပဲ။အိန္ဒိယမှာဟိန္ဒူတွေလည်းပဲကွယ်လွန်သူမိဘများကိုရည်စူးပြီးတော့သွန်းသွတ်တပိတ်တုတဲ့ထုံးစံရှိတယ်သူတို့ကတော့ပိန္ဒပေးတယ်ခေါ်တယ်ပိန္ဒဆိုတာကသွမ်းမှာပဲပိန္ဒပေးတယ်လို့ခေါ်တယ်ဒါကြောင့်အဲ့ဒီဟိန္ဒူများတော့အိန်အောင်ကြလို့ဇနီးကသာသမီမရဘူးဆိုလို့ရှိရင်နောက်ထပ်ဇနီးတယောက်ယူခွင့်ရှိတယ်။သာသမီရအောင်လို့အဲ့ဒါဘာကြောင့်သာသမီရကျင်တာလဲဆိုတော့သူတို့သေသွားရင်သာသမီကသူတို့ကိုရည်စူးပြီးတော့သွန်းသွတ်တပိတ်သွအောင်လို့သာသမီမရှိဘူးဆိုလို့ချင်းသူတို့ရည်စူးပြီးသွန်းသွတ်တဲ့ဘိတ်သွမဲ့လူမရှိဘူး။ဒါကြောင့်သူတို့ကောင်းရာသုတိရောက်ချင်မှရောက်မယ်။အဲဒါကြောင့်သာသမီရတဲ့ဇနီးကိုသာသူတို့လူလာတောင်းတာလေ။အဲဒီအစဉ်အလာနဲ့မြတ်စွာဘုရားရဲ့သိင်္ဂါလောဝါဒသုတ်မှာပါလာလဲပါတဲ့ကျင့်ကိုအစဉ်လာတူပါတယ်။ဘာကြောင့်တူတာလဲဆိုတော့ဒီကျင့်ဟောကလည်းပဲမြတ်စွာဘုရားကအိန္ဒိယမှာအများပြုကြတဲ့လူမှုရေးကျင့်ဟောဘာသာရေးကျင့်ဟောကိုမှန်ကန်လို့မဟုတ်လို့လက်ခံပြီးတော့ဟောပြောတာဟုတ်။ဒါကြောင့်ဒီကနေ့လည်းပဲဝေလန်သူဖခင်ဥပခင်မိခင်တော်စောကြီးတို့ကိုရည်စုပြီးတော့သာသမီများကဒေါက်တာဒေါ်မဒေါ်သီရာအေးမောင်နှမတို့သူတို့ကမိဘတွေကိုရည်စုပြီးတော့သွမ်းခဲပွဲပေါ်စဉ်ချူချင်းရတာလူတန်းနဲ့ဝတ္ထုငွေတို့မှဖြစ်ပေါ်သောပစ္စည်းလေးပါးတို့ကိုလည်းလူတန်းညားတယ်ဒီကနေ့ပြုတဲ့ဒီသွမ်းဒါနာကောင်းမှုပစ္စည်းလေးပါးဒါနာကောင်းမှုကိုယ်လွန်တဲ့မိခင်ဖခင်များမြင်ရကြားရသိရပြီးဝမ်းမြောက်ဝမ်းသာသာဓုအနုမောဒနာခွန်နိုင်ပါစေသာဓုအနုမောဒနာခွန်နိုင်တဲ့အတိုင်းလည်းပဲလက်ရှိခံစားစံစားနေရတဲ့စီးစိမ်ချမ်းသာတို့တဲ့ ပူမုံများမြတ်တဲ့စိစိမ်ချမ်းသာတို့ကိုခံစားဆန်းစားရပါစေလို့ရည်ရွယ်ချက်ဥဒေချက်ထားပြီးတော့လူတန်းနဲ့ဒီတော့ပရိသတ်ကိုမေးမလို့ဒီကမာသီရာယေမုံတို့မတစုတို့ပြုတဲ့သွမ်းဒါနကုတ္တုပစ္စည်းလေးပါးဒါနကုတ္တုကကိုယ်လွန်သူဘဝအသက်မှာဖြစ်နေကြတဲ့သူမိဘတွေစီဒီကုသိုလ်တွေကပြောင်းရွှေ့ပြီးရောက်သွားတယ်မဟုတ်လားဟမ်မဟုတ်ပါဘူးဒါဖြစ်ရင်ဘာလို့ပြုနေတာတော့မဟုတ်ရဲ့ပါတယ်သူတို့ဘယ်လိုလုပ်ကုသိုလ်ရမလို့ဓမ္မတိုက်ပြီးအသက်မွေးတဲ့လူတယောက်ကတနေရာတိုက်အိမ်မှာဓမ္မတိုက်သွားလို့ဓမ္မတွေပစ္စည်းတွေအများကြီးရသွားတယ်လို့ကြားရသိရရင်အဲဒီကြားသိတဲ့ဓမ္မကစိတ်ထဲဘယ်နဲ့နေမလို့အမလေးငါလည်းဒီလိုရရင်ကောင်းမှာပဲလို့မရှိဘူးလားအဲ့တော့ဝမ်းသာရလားမသာရလားဒါဖြင့်ဓမ္မတိုက်တာဝမ်းသာတဲ့ဓမ္မရဲ့စိတ်ထဲမှာကုသိုလ်ကောင်းမှုစိတ်တွေဖြစ်တာပေါ့နော်ဘာဖြစ်တော့အကုသိုလ်စိတ်ဖြစ်တဲ့အခါကျတော့သူအဲ့ဒီကအကုသိုလ်စိတ်ကကောင်းကျိုးပေးမလားဆိုးကျိုးပေးမလားအဲ့ဒီအတိုင်းပဲကောင်းမှုကုသိုလ်ပြုအပြုဝါသနာရှိတဲ့ပုဂ္ဂိုလ်ကသူတစ်ပါးကောင်းမှုကုသိုလ်ပြုတာသိပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ရဲ့စိတ်ထဲမှာဘယ်နဲ့နေမလဲဝမ်းသာတော့သူစိတ်ဝမ်းသာတဲ့စိတ်ကကုသိုလ်လားအကုသိုလ်လားအဲ့ဒီကုသိုလ်စိတ်ကြောင့်သူ့မှာဘာဖြစ်မလဲကောင်းကျိုးချမ်းသာရမယ်ပေါ့မဟုတ်ဘူးလားအဲဘွယ်လွန်သူကိုရည်စူးပြီးပြုတဲ့ကုသိုလ်ပြုတယ်ဆိုတာအဲ့ဒီသဘောပဲဟုတ်ကဲ့လားကုသိုလ်ပြောင်းရွှေ့သွားတာမဟုတ်ဘူးပြောမယ်ဆိုရင်တော့ဟိုလိုတော့ပြောနိုင်တယ်ကုသိုလ်ကူးဆက်သွားတယ်အဲ့လိုတော့မပြောနိုင်ဘူးလားကုသိုလ်ကူးဆက်သွားတယ်လို့ပြောနိုင်တယ်ကုသလောဓမ္မောကုသလသဓမ္မတာဥပနိဿယပစ္စယနာပစ္စယောကုသလောဓမ္မောဉာဏ်ရည်သူမိသားစုကပြုလိုက်တဲ့ကုသိုလ်တရားတစ်ခုကကုသလသဓမ္မတာကွယ်လွန်သူဤစိတ်အစဉ်၌ဖြစ်သောကုသိုလ်တရားအားပစ္စယောဥပကာရကောပကတုပနိဿယပစ္စယသတ္တိဖြင့်ကျေစုပြု၏ပဂရုပနိဒယသတ္တိဆိုတာပဂရိအားဖြင့်အားကောင်းနေတဲ့ကုသိုလ်ပြုတဲ့ပုဂ္ဂိုလ်ရဲ့စိတ်ထဲမှာလည်းပဂရိအားဖြင့်ကုသိုလ်ကအားကောင်းနေတယ်ကုသိုလ်ကိုခံယူဖို့ရှိနေတဲ့ပုဂ္ဂိုလ်ရဲ့သဏ္ဍာန်မှာလည်းပဲကုသိုလ်စိတ်ကအားကောင်းနေတယ်အဲဒါကုသိုလ်စိတ်နှစ်ခုကူးသွားတော့ပေါ့ဖျောင်းတိုင်းနှစ်ခုမိကူးသလိုပေါ့ဥပနိဒယပစ္စည်းနဲ့ကျေစုပြုတယ်အဲ့ဒါကလည်းပဲကိုယ်လွန်သူကသိရှိအောင်မဟုတ်ကြလားမသိရင်တော့သုဒ္ဓနာကုသိုလ်စိတ်ဖြစ်နိုင်မှာမလားမဖြစ်နိုင်ဘူးဒါကြောင့်ကိုယ်လွန်သူကိုကျေစုပြီးကုသိုလ်ပြုတဲ့အခါအင်္ဂါ၃ပါးညီရတယ်အင်္ဂါ၃ပါးကကုသိုလ်ပြုတဲ့ပုဂ္ဂိုလ်ကမိမိရဲ့ကုသိုလ်ကိုအမျှဝေတဲ့အခါမှာကွယ်လွန်တဲ့ပုဂ္ဂိုလ်ကိုရည်စူးပြီးတော့ကွယ်လွန်တဲ့ပုဂ္ဂိုလ်သိရှိအောင်ရည်စူးပြီးတော့ကုသိုလ်ပြုရတယ်တဲ့အဲ့ဒီကုသိုလ်ကိုအလှခံတဲ့အဲ့ဒီဒါနကုသိုလ်ကိုအလှခံတဲ့ပုဂ္ဂိုလ်ကလည်းပဲအကျင့်သိက္ခာနဲ့ပြည့်စုံရတယ်တဲ့ပြီးတော့ ကွယ်လွန်တဲ့ပုဂ္ဂိုလ်ကလည်းပဲသိရှိရတယ်တဲ့အဲ့ဒီအင်္ဂါ၃ချက်ညီလို့ရှိရင်ကွယ်လွန်တဲ့ပုဂ္ဂိုလ်ဟာဒီကပြုလိုက်တဲ့ကုသိုလ်ကိုသိရှိတဲ့အတွက်ဝမ်းမြောက်ဝမ်းသာကုသိုလ်စိတ်တွေဖြစ်တယ်သာဓုနုမောဒနာခေါ်တယ်အဲ့ဒါလို့ဆိုလို့ရှိရင်သုတနာမှာကုသိုလ်စိတ်ဖြစ်တဲ့အတွက်သုတနာဖြစ်တဲ့ကုသိုလ်စိတ်ကပဲသူ့ကိုကောင်းကျိုးချမ်းသာပေးတယ်တဲ့အင်္ဂါ၃ပါးရှိရတယ်ကုသိုလ်ပြုတဲ့လူကကွယ်လွန်သူကိုရည်စူးရတယ်အလူခံပုဂ္ဂိုလ်ကအကျင့်သိက္ခာနဲ့ပြည့်စုံရတယ်ကွယ်လွန်သူကလည်းပဲသိရှိရတယ်အဲ့ဒီအင်္ဂါ၃ချက်ညီရတယ်ပြန်တော်မူသွားတဲ့ရာကျော်ဆရာတော်ကြီးရွှေနာဆရာတော်ဘုရားကြီးဆိုတဲ့ဇဂိုင်းကသူရေးတဲ့စာအုပ်ထဲမှာတွေ့ရတယ်အမရပူရာမြို့မှာရှေးကရေချမ်းစဉ်ဒဂမကြီးဆိုတာရှိတယ်သူကเจ้าဆောက်လဲလူပါတယ်ပြီးတော့ကျောင်းသံဃာတွေလည်းပဲဆွမ်းကသင်္ကန်းကအစာအိမ်တွေလုပ်ပါတယ်။ဒါပေမဲ့သူအထူးလုပ်တာပါလဲဆိုတော့လမ်းဘေးသင်ရနေရာတွေမှာရေချမ်းစင်မဆောက်ပြီးလှူတယ်။အဲ့ဒါနဲ့ပဲသူ့ကိုကျောင်းအမဖခင်အမအစာအိမ်တွေမတွင်မဲနဲ့ရေချမ်းစင်အမကြီးလို့တွင်နေတယ်။အဲ့သူကရေချမ်းစင်လှူပြီးတော့ရေချမ်းစင်လှူရုံမဟုတ်ဘဲနဲ့အမြဲတမ်းကြီးဆိုင်ပြီးအဲရေချမ်းစင်မှာရေမပြရအောင်လည်းပဲတရားတရားရှိတဲ့လူတွေတာဝန်ပေးပြီးတော့အဲဒါဆောင်ရွက်တယ်တဲ့ဒါကြောင့်မလို့သူ့ရေချမ်းစင်နေဆိုလို့ရှိရင်ရေမပြဘူးတန်ရှင်းစင်ကြယ်သူသေးသွားတဲ့အခါကျတော့သူသားသမီးတွေကထုံးစံအတိုင်း9ရက်လဲ10ရက်လဲသန္တတပိတ်တို့အမြဝေကြတယ်အဲခုနှစ်တလလည်းမဟုတ်ခုနှစ်ရက်လည်းအဲ့ဒီခုနှစ်ရက်လည်းဆိုတာကလည်းပဲဟိုကျန်းကမှာသတ်မှတ်ချက်မရှိပါဘူးဘယ်ကနေပြီးတော့ရောက်လာတဲ့အစင်ကလည်းမသိပါဘူးဘယ်ချိန်ဖြစ်ဖြစ်ရည်ွယ်ရည်စူးပြီးကုသိုလ်ကောင်းမှုပြုတယ်ဆိုလို့ရှိရင်ကွယ်လွန်သူသိရှိရင်ရတာပါပဲ။၂ရက်ရှိမှလုပ်၊၃ရက်ရှိမှလုပ်၊၅ရက်ရှိမှလုပ်၊၁၀ရက်ရှိမှလုပ်ဘယ်ခါလုပ်လို့ရတာပါပဲ။အဲ့ဒီ9ရက်ကဘယ်သူကဘယ်လိုသတ်မှတ်လိုက်လဲမသိဘူး။တချို့များတော့အဲ့ဒီ9ရက်ကြောင့်ကတိကောက်ဖြစ်တာတောင်ရှိသေးတယ်။ကွယ်လွန်တဲ့လူရဲ့အသက်ဝိညာဉ်လေးဟာတဲ့ကွယ်လွန်တဲ့ပုဂ္ဂိုလ်ရဲ့ခန္ဓာကိုယ်ကထွက်သွားပြီးတော့နောက်တစ်ဘဝမရောက်ရသေးပဲနဲ့ခုနှစ်ရက်စေအောင်စောင့်နေရသေးတယ်တဲ့။ဘာစောင့်ရတာလဲ။ဟမ်။အဲသူ့ကိုရည်စူးပြီးတော့ဒါနကုသိုလ်ပြုမှာကိုစောင့်ရတာတဲ့။ခုနှစ်ရက်ပြည့်အောင်စောင့်နေရပြင်းစရာကောင်းနေတာ။ရောက်အမယ်နေရာချက်ချင်းရောက်သွားကောင်းတော့ဘောအဲ့ဒါစောင့်နေရသေးတာတဲ့အဲ့ဒီစောင့်နေရတော့သူဘယ်မှာစောင့်ရမလဲ။အော်ဂျာဘဝမှာစောင့်ရမှာဘောမဟုတ်ဘူးလား။ဟိုဘက်ရောက်ပါလား။ဒီကလည်းလွတ်ထွက်သွားပြီမဟုတ်လား။အဲ့တော့ဘယ်မှာစောင့်မလဲ။အဲ့ဒါပဲစောင့်ဖို့ရှိတာပဲ။အဲ့တော့အဲ့ဒီဈာဘဝအယူဆဖြစ်မလာဘူးလားအေးပါတယ်အန္တရာဘဝဒိဋ္ဌိဟုတ်လားဖြစ်မှမသိဖြစ်နေတယ်ဒါကြပါစို့အခေါဏရေချမ်းတဲ့ငကမာကြီးသူ့သားသမီးတွေကရက်လေစွန်းသွတ်ပြီးတော့အမျှဝေတယ်တဲ့သူတို့ကတော့တို့အမေတော့ရရှိသွားပြီလို့ဒီလိုယူဆမှာမို့လေ ဒါပေမဲ့အဲ့ဒီနောက်တနေ့မှာသူကိုးွယ်တဲ့သူเจ้าကဆရာတော်ကဥပိန္ဒရာကြီးဖြတ်ပြီးတော့အမရပုရအနေပြီးဟိုဘက်ဖြတ်ကူးတော်တယ်ကြောက်တော်ကြီးဖျားပဲဥပိန္ဒရာကြီးဆိုတာသိလားအမရပုရမှာရှိတယ်လေဘာကိုဖြတ်ကူးထားတာတုံးအိုက်တရာပါတယ်အဟေးတောင်းတမန်အင်းကြီးကိုဖြတ်ကူးထားတာအဲ့ဒီဒရာကြီးကိုဘာလို့ဥပိန္ဒရာလို့ခေါ်တာလဲဟမ်ဘယ်တော့မှဆောက်တာတော့ပကံမင်းလက်ထက်အော်မင်းတို့မင်းလက်ထက်ကတယောက်ကပြတယောက်ကပကံမင်းလက်ထက်ကပြောဘယ်အမှန်အဲ့ဒီဥပိန်ကတထေးလားတကြွယ်လားအမှုကြီးမရလားဟမ်ဗါရဲနန်းတွင်းမှာအင်မတန်အရာရောက်တဲ့ဘယင်ရဲ့လူယုံတော်အမတ်ကြီးတယ်ဘာလူမျိုးလဲဆိုတော့မွတ်စလင်လူမျိုးတယ်ကလာကြီးတယ်အဲသူကမှွေလိုက်နှောက်လိုက်တာလဲလွန်ရောအမျိုးသမီးတွေအများကြီးပြည့်စည်တယ်တဲ့အမျိုးသမီးတွေအများကြီးပြည့်စည်တယ်တဲ့အဲဒါကြောင့်မလို့သူ့ကိုတုတ်တင်ဖို့ကြိုးစားတဲ့လူတောင်ကြိုးစားကြတယ်အဲသူဆောက်သွားတာလေအဲ့ဒီတရားကြီးကဥပိန်မွတ်စလင်ကြီးတဲ့ဟိုကတော့အဲ့ဒီတရားကြီးအော်ဒီမှာဟိုခေတ်ကကြိုးကြိုးစားစားဆောက်တော့တာတော်လိုက်တာလို့စိတ်ထဲကအဲ့လိုရှိပါတယ်နောက်အဲ့ရာဇဉ်စားသမိုင်းစားတွေဖတ်လို့ဥပိန်အကြောင်းသိလာတော့အဲ့ဒီတရားကြီးပေါ်တော့မလျှောက်ချင်တော့အဲ့လိုဖြစ်သွားတယ်မူစလင်မို့လို့မဟုတ်ပါဘူးသူကတဏ္ဍတော်လုံးမင်းမူပြီးတော့အကုန်လုံးပေါ်အုပ်စိုးပြီးတော့အမျိုးသမီးတွေဖြစ်စည်းလို့အဲ့ဒါကြောင့်ပါအဲပြောမယ်ဆိုလို့ရှိရင်တရားလူလို့လူသူတော်ကောင်းပြောရမှာလားဘယ်လိုပြောရဒါဘောမဟုတ်လားဒါတရားလူရာသူ့မှာတခြားအကြောင်းရှိမှာပေါ့နာမည်ကြီးရင်လို့ရှိမှာပေါ့သူလှုပ်လိုက်လှုပ်နိုင်တော့သူ့အနေနဲ့ကတော့အသာသာပဲလှုပ်ရမှာရှိမှာပေါ့ဟိုလူခိုင်းဒီလူခိုင်းနဲ့နာမည်ကြီးရင်လို့ရှိမှာပေါ့အဲ့ဒါမြန်မာမင်းတွေလည်းပဲအဲ့ဒါလိုနဲ့ကိုယ်ကဖြစ်တဲ့မင်းတွေတချို့ရှိတယ်နော်တပင်ရွှေထီးတို့လည်းအဲ့ဒါနဲ့ပြည့်စည်တာမဟုတ်လားအမတန်တတိကောင်းတဲ့ဘယင်ဟာအဲ့ဒါအရေးဖြစ်တာနဲ့ငစင်ကကြောင့်ပျက်စီးသွားတာကလားတွေလည်းနော်နေရာကသူတို့ကိုလိုက်ပြီးတော့တွင်ကျဲကြတာပဲတွင်ကျဲတာလဲအတွင်ကျဲခံရတဲ့လူတွေကအာလို့ပေါ့လေဟုတ်ဘူးလားဒါပဲကြည့်အောင်ပေါ့အဲ့ဒီသူကိုယ်ကိုယ်တဲ့ဆရာတော်ကြီးကဥပိန္ဒရာဘောဖြတ်ပြီးဟိုဘက်ကူတော့ကြားရတယ်ဆရာတော်ကြီးကဆရာတော်ဖေရဆရာတော်ဖေရနဲ့နောက်ကလိုက်ခေါ်လာတယ်ကြားတော့ဆရာတော်ကြီးကဟောဒါဖြင့်ငါရေချမ်းစင်တက္ကမကြီးအပံမလား तू လည်းသေးပါပြီဘယ်နဲ့နောက်ပြန်လှည့်ကြည့်တယ်မတွေ့ရအောင်ဆရာတော်ဖေရပဲခေါ်တယ်အဲ့ကြောင့်မဟဲ့နင်ရေချမ်းစင်တက္ကမကြီးမဟုတ်ပါမှန်ပါတယ်ဖေရဟဲ့နေရဘယ်ရောက်တော့တပြိတော့ပြိတာဖြစ်နေတယ်ဗျာအဲ့ဒါနင့်ကိုနင့်သားသမီးတွေကရက်လေစွန်းတုတ်ပြီးတော့ကုသိုလ်တွေအမျှဝေတာနင့်မရဘူးလားဆိုမရပါဘူးဗျာဟဲ့ဘာလို့မရတော့တပြိတော့အဲ့ဒီအချိန်မှာ အဖို့ပြိတ္တာတွေကရေတကွန်တောင်ခေါ်သွားလို့လိုက်သွားလို့မလို့မသိလိုက်ပါဘူးဗျာအမသိလိုက်လို့သူတို့ကုသိုလ်တပြည့်တော်မရလိုက်ပါဘူးလို့ပြောတယ်အဲ့ဒါနဲ့အဲဒီလိုဆိုလို့ရှိရင်ねငါနှစ်သားသမီးတွေကိုထပ်ပြီးကုသိုလ်ပြုဖို့ပြောအောင်မဲ့နင်ပဲမမသွားနဲ့ဘုန်းကြီးကဆရာတော်ကြီးကအဲ့လိုပြောအဲ့လိုသာပြောနေရတာတော့လူတွေ့ရတာမဟုတ်ဘူးအကောင်လည်းတွေ့ရတာမဟုတ်ဘူးတဲ့အတန်ပဲကြားရတာလေပြိတ္တာနော်သူဘယ်ဘဝရောက်နော်အဲ့ဒါဂျာဘဝလားရောက်ထိုက်တဲ့ဘဝလားဟဲ့ရောက်ထိုက်တဲ့ဘဝရောက်သွားတာပြောတယ်တဲ့သူကအဲ့ဆရာတော်တပည့်တော်ဖေဟာသေးကနေမှတပည့်တော်သာသမီသမီးတွေဟာအနန္တဝိုင်းပြီးငိုကြတာနဲ့စိတ်ထားမှားသွားလို့မလို့ပြိတ္တာဖြစ်နေတာလို့ဆိုတယ်။ဒါနဲ့ဆရာတော်ကသူသာသမီတွေပြောပြီးတော့နောက်ထပ်ဆွန်းသွတ်တပိတ်သွခိုင်းတော့အကြီးအကျယ်ဆွန်းသွတ်တပိတ်သွသင်္ကန်းလူထီလူဖနတ်လူအဲ့ဒါလိုလှူပြီးတော့အမျှဝေ။အဲ့ဒီနောက်တော့အဲ့ဒီတက္ကမကြီးကသူ့ဆရာတော်လာပြီးဘာမှမခေါ်တော့ပါဘူးတဲ့အဲ့ဒါဆိုလိုတာကတော့သူ့မှာကောင်းကျိုးချမ်းသာရသွားပြီဒါမှမဟုတ်ကောင်းတဲ့သုက္ကတိဘဝပြောင်းသွားရပြီတခုခုရှိမှာပေါ့လေဒီကသာသမီတွေပြုတဲ့ကုသိုလ်ကိုသူသိတာနဲ့အထူးတလဲဝမ်းမြောက်ပြီးအဲ့ဒီဝမ်းမြောက်ဝမ်းသာကုသိုလ်စိတ်ကြောင့်တခြားကောင်းတဲ့ဘဝရောက်သွားလို့နဲ့သူ့ဘာရဲ့အဲ့ဒါရွှေရနာဇီရတော်ဘုရားကြီးရေးတဲ့ကာယ ानु ပတ္တနာဆိုတဲ့စာအုပ်အဲဒီစာအုပ်နောက်ပိုင်းထဲမှာနောက်ဆက်တွဲအနေနဲ့ထားထည့်ထားတာအဲ့ဒါသိဖတ်လိုက်ရရသလူနာကအင်္ဂါ၃ပါးညီရတယ်ကုသိုလ်ပြုတဲ့လူကကွယ်လွန်သူရည်စူးရတယ်အလူကံပုဂ္ဂိုလ်ကအကျင့်သိက္ခာနဲ့ပြည့်စုံရတယ်။ကွယ်လွန်တဲ့ပုဂ္ဂိုလ်ကအဲ့ဒီကုသိုလ်ကိုသိပြီးတော့ဝါမျောဝန်းသာဖြစ်ရတယ်။အင်္ဂါပဲနှစ်ပါးတော့။အဲ့ဒီဓကမကြီးမရတာဘာကြောင့်လဲ။မသိလို့ဘောမဟုတ်ဘူးလား။သာသမီတွေကတော့မရည်စူးဘူးလား။ရည်စူးတာဘောသူတို့လူလို့ရှိရင်သူတို့ကိုယ်ဝရတဲ့ဘုန်းကြီးပဲမှာဘုန်းကိုယ်ဝရတဲ့ဘုန်းကြီးကလည်းအကျင့်သိက္ခာနဲ့ပြည့်စုံပြီးသားပဲဟုတ်ဘူးလားအဲ့တော့ဘာအင်္ဂါပဲလို့နေသိရမယ်ဆိုတော့အင်္ဂါပဲလို့နေတယ်မသိဘူးဘာဖြစ်လို့အပြောအပါသွားနေလို့တဲ့ဟုတ်လားအေးသူတို့လည်းပဲသွားခြင်းမှာပဲဘာကြောင့်လဲဆိုတော့သူတို့ဘဝကတော်တော်ဆင်းရဲတာကိုအစာဆင်းရဲအနေဆင်းရဲအဝတ်ဆင်းရဲအဲအဲ့လိုသွားခြင်းမှာအခုဒီကကွယ်လွန်တဲ့တခါကြီးဥပါခေဒီကမာကြီးတို့စောကြည့်လို့ကတော့သူတို့ကကုသိုလ်ကောင်းမှုနဲ့နေတဲ့ပုဂ္ဂိုလ်တို့စောကြည့်ဆိုလို့ရရင်မကြာခဏတရားဝင်တယ်นิสัยဝင်တာပဲဘုန်းကြီးရိတ်တာကြီးမှရှိတော့ကလည်းအဲ့ဒီရိတ်တာကြီးမှနิสัยဝင်တာဒီရောက်ပြန်တော့လည်းဒီပဲနှိမ့်စင်ဝင်တာပဲအဲ့သူတကာကြီးဆိုတာတကယ်တယုတ်စစ်စစ်ကြီးဘာမှနားမလဲဥပါခေအဲ့အဲ့ဒါကိုသူတရားမရကြအောင်ဝင်ခိုင်းတာအဲ့တော့ဝိပဿနာမျိုးစေ့ကြပြီးတော့ထုံရသွားတော့ဘောဥပါခေအခုဒီဟာမယင်ရွှေတို့မတိတာတို့ဆိုတာသူအမေကြောင့်အဲ့ဒါဒီမှာလာပြီးအားထုတ်နေကြတာမယင်ရွှေဆိုအရင်ကနှစ်စင်ပဲသူမလာတာမနစ်ကလည်းမလာဘူးနဲ့တူတယ်ဒီနှစ်လည်းမလာဘူးနဲ့တူတယ်ထင်တာပဲလေကောင်းကောင်းတော့မမေ့ပါဘူးအရင်တော့နှစ်စင်ပဲဟမ်မနစ်ကလာလားအော်အေးငါကမတွေ့လိုက်မသိလိုက်တာဒီနေ့လဲလာပါတယ်အခုတရားနာလာတာအထုပ်ဘုံမဟုတ် တရားနာတာပါလေထားကြပါစို့အဲတော့မိဘကယရနာသုံးပါးကန့်ကြိုက်ပြီးတရားမိဘဖြစ်တော့သာသမီတွေလည်းပဲတရားနဲ့နေတရားနဲ့စပ်တရားတွေသိတွေ့ကြရတယ်တဲ့အဲ့ဒါမိဘဝတ္တရားကြေးသွားတော့သာသမီတွေကလည်းပဲမလုပ်ရမှာဝတ္တရားပြန်ကြေးရတယ်တဲ့ကြေးတော့နောက်ဆုံးမှကွယ်လွန်တဲ့မိဘရည်စူးပြီးတော့ကုသိုလ်ကောင်းမှုဒါနကုသိုလ်ပြုပြီးတော့အမျှဝေရတယ်အဲ့ဒါဟာသာသမီတို့ရဲ့ပြုရမယ်ဝတ္တရား၅ပါးတည်းကတပါးပဲတဲ့ကျွေမွေမပြတ်ဆောင်ရွက်စီမံမွေခံတိုက်စေလှူမျှဝေ၍စောင့်လေမျိုးຫນွယ်ဝန်ငါးွယ်ကျင့်ပွေသာတို့တာတဲ့အဲ့ဘာရဲ့စာအုပ်လားရှာသမ်းမအောင်သာသမီဘုရား၅ပါးဆိုတာတွေ့လားဟမ်စာမျက်နှာဘယ်လောက်တော့ဟမ်ဟမ်ကာကြီးမလားကာကြီးစာမျက်နှာကာကြီးမစာမျက်နှာကာကြီးမကဲဖတ်သုံးကောအဲ့ဒီသင်္ဃာလောဝါဒကျင့်ဖို့ဆောင်ဘုတ်တွေစာအုပ်ထဲထည့်ထားပြီးတော့တခါမှလည်းမရွတ်ကြရဘူးနော်ဂိုင်းဒီကနေ့အစကနေပြီးရွတ်ဖူးတယ်ရှိအောင်ရွတ်ကြအောင်တလောကလုံးညွှယုံဥချThank you. တီကျင့်ဝတ်ချွတ်သူတို့မှာမလွတ်သာသည်လေးရွာကိုလုံးလုံးလူပြစ်ရှုံဆိုတော့ဘာပြောတာလေးရွာဘုဆိုတာဘယ်ရွာတွေပြောတာမဟမ်နေရဲ့တိဆံပြိတာအသူတို့ကဲဟုတ်ကဲ့လားမတီကျင့်ဝတ်ချွတ်သူတို့မှာဆိုတာဘာပြောတာအဲ့ဒီကျင့်ဝတ်တွေမပြုဘဲနဲ့ချွေရင်းနေတဲ့လူတွေဟုတ်တယ်မဟုတ်လားဘာဖြစ်မလဲတော့သွားမယ်တဲ့ဟုတ်လားမတီကျင်ဝတ်ချွတ်သူတို့မှာမလွတ်သာသည်လေးရွာဖို့လုံးလုံးလူပြေရှုံအဲ့ဒါစာရိတ္တသီလတွေပေါ့စာရိတ္တသီလတွေမပြုဘူးဆိုလို့ရှိရင်လဲအပယ်ရောက်နိုင်တယ်တဲ့ဟုတ်ကဲ့လားအဲ့ဒါဟိုတရားဒီသီလယူရမှာမရွတ်ရပေတဲ့ကိုဟာကိုခဏခဏဖတ်ထားရတယ်အဲ့လိုဖတ်ထားတဲ့အခါကျတော့ဖတ်ပါများတော့သဘောပေါက်လာပြီးတော့မှတ်မိလာတာပေါ့ရလဲသွားတယ်ဟိုရင်းကတော့ဘုန်းကြီးတို့ကျောင်းသားဘဝတို့ကတော့ဒါတွေအရကျက်ရတာပဲအရကျက်ရတဲ့အဓိပ္ပာယ်လည်းပြောပေးတယ်အခုတော့အဲ့ဒါကြီးရှိသေးလားတော့မသိပါဘူးရှေးကအစဉ်လာသင်ကြားခဲ့တဲ့ကောင်းတဲ့ပညာရပ်တွေ subject တွေအခုတချို့မသင်ကြတော့ဘူးဆိုအဲ့လိုရှိအဲ့ဒါကိုဒီကနေကပါဋိကဝကဒေသနာမှာအပါတိကဝက်ကအုတ်စုမှာသိင်္ဂါလောဝါရတုတ်လို့မြတ်စွာဘုရားဟောခဲ့တာသိင်္ဂါလောဝါရဆိုတာသိင်္ဂါလဩဝါဒသိင်္ဂါလဩဝါဒကိုတွဲခေါ်လိုက်တော့သိင်္ဂါလောဝါရလို့ဖြစ်သွားသိင်္ဂါလသရုသားကိုပေးတဲ့ဆုံးမဩဝါဒသင်္ဂလောဝါဒသစ္စာသင်္ဂလသရုသာကိုပြည့်စုံဆုံးမပေါ်ပါလားဒီတော့အဲ့ဒါလည်းမဟုတ်ပါဘူးမြတ်စွာဘုရားကတော့သင်ရသင်ရသင်လျော်တိုင်းသင်လျော်တိုင်းသင်လျော်တဲ့ဩဝါဒပေးပေးသွားတာပါမိဘအပေါ်မှာသာသမီပြုရမယ်ဝတ္တရားဟာဒီသင်ရမှာလည်းမဟုတ်ပါဘူးတခြားနေရာတွေလည်းအများကြီးပဲမိဘကျေးဇူးကြီးမားတဲ့အတွက်မိဘကိုအမိကိုလက်ဝဲပခုံးမော်အဖကိုလက်ရပခုံးမော်တင်ပြီးတော့အမိအဖတို့ရဲ့အညီအကျေးမိမိကိုယ်ပေါ်မှာပေးကြံတော်လဲပဲစိတ်ထဲမှာယုံရှားတုံ့ဆုပ်ခြင်းမရှိဘဲနဲ့မိဘစုပေါ်ကြီးမားတဲ့မေတ္တာတရားနဲ့ပြုစုဆောင်လျှောက်ရတယ်တဲ့အဲဒါလို့ပြုစုဆောင်လျှောက်တာတောင်မှပဲမိခင်ရဲ့နှုတ်တလုံးဘူးပဲခြေသေးတယ်တဲ့ကိုဆုခဲ့တော့မှနှုတ်နှလုံးလုံးဆုတ်ခဲ့တာအဲတလုံးဘူးပဲခြေသေးတယ်တဲ့နှလုံးပြီးအဲ့လောက်ကြီးမားတယ်ဒါကြောင့်မလို့အဆိုးတွေရှိတယ်မဟုတ်လားမြင်းမို့တောင်ဥမကကျူးသည့်ယေရှုသခင်မွေးမိခင်နှင့်ဖခင်တို့အာရညာပါစေလူမြဝေး၏တဲ့ဟုတ်ကဲ့လားပြီးတော့ဟိုဟာကိုကြားဘူးလားမာတာပိတုဥပဌာနာယေရှုကြီးလာမိနှင့်ဖကိုတုတ်ကွာယူကျိုးမေတ္တာမို့ဖြင့်မြတ်နိုးကျင်နာစိတ်ကြည်သာ၍ဘူစာမရှိဘေးမထီစေချမ်းမြေစေဟုလက်ချေဆုံးနေစာပေါဖွဲလဲရွေးချယ်သင့်ရာရသာမြင်ရေးစီစဉ်ပေး၍ လောကျွေးပြုစုရခြင်းသည်လေဩတ္တမံချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလံជីវချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေသည်ຢາဘူးသလား ဟောဟောအဲ့ဒီမှာလည်းကြည့်ပါဦးနော်မြတ်စွာဘုရားမိတ်ထားတာမာတာပိတုဥပဒ္ဌာနံကျေစုကြည်လှမိနှင်ဖကိုဒုက္ခယိုကျိုးမေတ္တာမုတ်ဖြင့်မြတ်နိုးခြင်းသာစိတ်ကြည်သာ၍ဘူစာမရှိဘေးမထီစေချမ်းမြေစေဟုလက်ချေဆုံနေစားတော့ဖွယ်လဲရွေးချယ်သိရာရသာမြင်ရေးစီစဉ်ပေး၍လှုပ်ကြွေးပြုစုရခြင်းသည်လေဩတ္တမံချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလံជីវချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေသည်အဲ့ဒီမှာသာသမီဝတ္တရားတွေပါမသောလားအဲ့ဒီဝတရားတိုင်းပြုစုပြီဆိုလို့ရှိရင်တော့အမွေမခံတတ်တဲ့သာသမီဖြစ်ပါဦးမလားအမွေခံတတ်တဲ့သာသမီဖြစ်မယ်ဟုတ်ကဲ့လားအဲ့ဒါဘုန်းကြီးတို့အရှိတိုင်းမှာမြတ်စွာဘုရားရဲ့ဒီတရားဒေသနာတွေတော့ကြောင်းရောအရှိတိုင်းရဲ့အခြေခံဖြစ်တဲ့လူမှုယဉ်ကျေးမှုကြောင်းရောလူမှုရဲ့ယဉ်ကျေးမှုရဲ့ကြောင်းရောဒီကုသိုလ်တရားတွေဖြစ်ထွန်းပြီးတော့သာသမီကမိဘပြုစုစောင့်ရှောက်မိဘကသာသမီစောင့်ရှောက်ဒါတွေဖြစ်တယ်အဲတော့အရှိတိုင်းမှလူဖြစ်ရတာမကောင်းဘူးလားအင်္ဂလန်မှာဟိုအလုတ်လုံနေတဲ့မြန်မာဆရာဝန်တွေပြောတာအမေပဲမကြမ်းပါဘူးဆိုဆေးရုံလာပို့တယ်ဆေးရုံလာပို့ပြီးတော့လာပို့လိုက်တာပဲနောက်လာလည်းမကြည့်ဘူးလာလည်းလာပြီးတော့လည်းအစားတောက်ပေးတယ်ကျွေးမွေးတယ်ဘာမှရှိဘူးလေအဲဆေးရုံကကုသပေးလို့ပျောက်ကင်းသွားတဲ့အခါကျတော့လာပြီးပို့သွားတဲ့သာသမီစီဖုံးစတဲ့အေးနင်တို့အမေပဲဆေးရုံကဆင်းနိုင်ပြီနေကောင်းသွားပြီအဲလာပြီးတော့ဆေးရုံမှာယူကြပေါ့လေအဲတော့သူတို့ကသာသမီတွေကစကားတခွန်းမပြောတယ်တဲ့ can't cope လို့ပြောလိုက်တယ်တဲ့ can't cope လို့ပြောတာတို့မတတ်နိုင်ဘူးအဲ့ဒါကြောင့်မယူနိုင်ဘူးနင်တို့ပို့ကြည့်ရပို့တော့ဆိုတဲ့အိဗယ်ပေါ့ can't cope လေဒီစကားလုံးမပြောပြောတယ်တဲ့အဲတို့မလုံးနိုင်ဘူးအဲ့ဒါနဲ့ဘာလို့ရလဲဆိုဆေးရုံကလူအိုရုံပို့ရတယ်တဲ့ဘိုးဘွားရိတ်တာပို့လိုက်ရတယ်သာသမီဝတ္တရားဘလောက်ကြီးပြုံလဲနော်ရှောက်เสียကောင်းတဲ့လူမှုရေးပဲနော်ရှောက်เสียကောင်းတဲ့ဒါကြောင့်အရှိတိုင်းမှာလူဖြစ်ရတာတဲကောင်းမယ်ဒါတည်းရဲ့အဲ့ဒီမာတာပိတုဥပဒ္ဌာနာလေးတပုတ်ကလေးလို့တပုတ်လုံးဆိုသမှာမာတာပိတု
Thank you.
ြတ်စွာဘုရားတရားတော်ဟုတ်လားအဲ့ဒီတရားတော်အတိုင်းလိုက်နာကျင့်ကြံနေဆိုလို့ရှိရင်စိတ်ထားတွေလည်းနူးညံ့လို့ဝတ္တရားတွေလည်းကြေးလို့အဲ့ဒါလို့ဆိုကုသိုလ်ကြီးပဲဖြစ်တော့အကောင်းကျိုးပဲရတာပေါ့ဟုတ်လားဒါကြောင့်ဘုန်းကြီးတို့ပြိဿဟာမြတ်စွာဘုရားရဲ့နိဗ္ဗာန်ရောက်ချောင်းဆင်းရဲငြိမ်းချောင်းအကျင့်ကောင်းအကျင့်မှမဲ့ခင်ရှိတံတတိပဋ္ဌာန်အကျင့်ကိုကြိုးကြိုးစားစားကျင့်သလိုလောကမပြုရမဲ့စာရိတ္တသီလခေါ်ရတဲ့ကျင့်ဝတ်တွေကိုလည်းမချွတ်အောင်ပြုစုနိုင်ကျေပြွန်အောင်ပြုစုနိုင်တဲ့အတွက်လောကီလောကုတ္တရာနှစ်ဖြာသောချမ်းသာနှင့်ပြည့်စုံကြပါစေ။